ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။အရာဝတ္ထုပစ္စည်းရဲ့တက်တန်းနဲ့ပတ္တတာလေးဆွေးနွေးတင်ပြသွားမှာပါ။ဘယ်ရာမဆိုတက်တန်းဆိုတာရှိပါတယ်။တက်ခဲတစ်လုံးရဲ့တက်တန်းဘယ်နည်းခံမလဲပေါ့ဒီတက်ခဲကနော်။အဆောက်အဦတစ်လုံးရဲ့တက်တန်းနေ30နှစ်60စသဖြင့်ပေါ့နော်စာချုပ်တစ်ခုရဲ့တက်တန်းစသဖြင့်ပေါ့လေနောက်ဆုံးကဘာကြီးတောင်မှတက်တန်းနဲ့ရှိနေတာပါသူတက်တန်းကုန်ရင်ကဘာတောင်ပြည့်ရသေးတာပဲဒါတရားသဘောနဲ့ပြောမယ်ဆိုရင်လည်းအနေအဆအမြင်မရှိလို့ဆိုရမှာပေါ့ဒီလိုပါပဲကားတစ်စီးရဲ့တက်တန်းကုန်ရင်အရေကားအည်သွေးတွေကြာလာမယ်အစ်စ်လို့တော့ဘလို့မှမကောင်းနိုင်တော့ဘူးအထက်ကကလီစာတွေအဲ့ကားထဲမှာလဲပြီးမယ်ဆိုရင်တော့မှ model အစ်စ်ကားလို့ဘလို့မှမကောင်းနိုင်ပါဘူးဒီလိုပဲလူတွေရဲ့တက်တန်းဟာလဲအိုနာတီဘီးနဲ့ကျုံပြီးတက်တန်းပြတ်ကြရတာရှောင်လွှဲလို့မရနိုင်ပါဘူးအဲ့လိုအရာဝတ္ထုပစ္စည်းတွေရုပ်ဝတ္ထုပစ္စည်းတွေတက်တန်းရှိတယ်လို့ပဲနိုင်ငံရေးပါတီတွေဟာလဲတက်တန်းဆိုတာရှိတယ်အမြဲထာဝရနိုင်ငံကိုဥဆောင်အုပ်ချုပ်နိုင်တယ်ဆိုတာမရှိနိုင်ပါဘူးအဲဆရာပါပါအာနာရှင်နိုင်ငံတချို့တလေရောက်ကိုရီးယားလိုပေါ့လေရှိနိုင်ပေမဲ့ဒါဟာလဲနှီးနဲ့အမြန်ဆိုသလိုတက်တန်းပြတ်တာနဲ့ကျုံကြရမှာပါဥပမာအပြင်ဖိလစ်ပိုင်တို့အာဂျင်တီးနာတို့အဲ့ဒီအာနာရှင်ခက်ကဆိုရင်မာကော့စ်တို့အော်ဂတ်စတိုဖီနိုရှီတို့ဩဇာအာနာအလွန်ကြီးထွားခဲ့ပြီးတော့တော့မှပြုတ်ပြကြနိုင်တဲ့အစိုးရလို့တောင်းမှတ်ယူနိုင်လောက်တကူထွားခဲ့ပါတယ်အမေရိကန်နိုင်ငံကလည်းအဲ့ဒီတိုင်းပြည်တွေကိုကြောတောက်နှက်ခံပြီးခဲ့တဲ့တကြောင်အဲ့ဒီအာနာရှင်နိုင်ငံနေဟာတကူထွားလာတာပေါ့လေဒါပေမဲ့လို့အာနာရှင်မာကော့စ်တို့အော်ဂတ်စတိုဖီနိုရှီတို့ဟာနောက်ဆုံးမိတ်ပြုတ်ကျခဲ့ရတော့တာပါပဲဒီလိုပဲမြန်မာနိုင်ငံဟာလည်းအင်မတန်တောင့်တင်းခိုင်မာပြီးကလပ်စည်းစိတ်အဖွဲ့အထိအခြေခံကြကြစုဖွဲ့ထားနိုင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကြီးဟာလည်း26နှစ်အကြာမှာတက်တမ်းပြတ်ပြီးဆင်းပေးခဲ့ရတာလက်တွေ့ပဲဖြစ်ပါတယ်ယခုဒီမိုကရေစီခေတ်မှာတော့အဓိကပါတီကြီးနှစ်ခုဖြစ်တဲ့ကြံ့ခိုင်ရင်းနဲ့ NLD ဟာတပါတီနဲ့တပါတီသူ့ထက်သူပိုကောင်းအောင်ပြည်သူကိုအလုပ်ကျေးပြုမယ်ဆိုတဲ့ရည်ရွယ်ချက်ကောင်းနေနဲ့တည်ရှိနေကြပြီးတော့ပထမ၅နှစ်တက်တမ်းမှာတော့ကြံ့ခိုင်ပါတီကနိုင်ငံတော်အာဏာကိုလက်ခံရရှိခဲ့ပြီးဒုတိယတက်တမ်းမှာတော့ NLD ပါတီဟာနိုင်ငံအာဏာကိုရယူနိုင်ခဲ့ပါတယ်။ဒါဟာလေ၅နှစ်တက်တမ်းပဲဖြစ်ပါတယ်။လာမယ့်2020မှာရွေးကောက်ပွဲမှာပြည်သူတွေကဘယ်ပါတီကိုရွေးမလဲဆိုတာဟာလက်ရှိအာဏာရပါတီရဲ့အုပ်ချုပ်မှုအခြေအနေအပေါ်မူတည်သွားမှာပါပဲ။ဒီကြားထဲမှာတော့ကြံ့ခိုင်ပါတီဟာအရေးရှင်းရှိပြီးနာမည်ပြတ်မရှိတဲ့သူတွေကိုစစ်စစ်ရွေးချယ်ပြီးတော့2020အတွက်ကြိုတင်ပြင်ဆင်ဖို့အချိန်ကောင်းကောင်းရနေပါတယ်။အာဏာရပြီးအုပ်ချုပ်သူဖြစ်နေတဲ့ NLD ပါတီအနေကတော့သူ့ပါတီထဲမှာအုပ်ချုပ်ရေးအတွက်ကြုံရှိသူတွေရှားပါးလွန်လာကြောင့်တန့်ခိုင်ရေးပါတီကစွန့်ထုတ်လိုက်တဲ့အိုးစားဗီဂျီများကိုနောက်ဆုံးအချိန်ထိဖိတ်ခေါ်ထည့်သွင်းအသုံးပြုနေရစေဖြစ်ပါတယ်။ဥပမာအဖြစ်အတိုင်းပင်ငံယုံဒူဝင်ကြီးလေရပူကျော်ဦးခမောင်တင်တို့ဦးသိန်းစိန်လက်ထက်ကအနာပိခံရတဲ့ပြန်ကြိုင်းဝင်ကြီးအောင်ဦးအောင်ကြီးတို့ဖိတ်ခေါ်ဆွဲယူအသုံးပြုနေရခြင်းဟာတက်တည်ခံနေပါတယ်။ဒီချိန်ထဲမှာပဲအာနာစွန့်လွတ်ခဲ့ရတဲ့ကြံ့ခိုင်ရေးပါတီကလည်းကြီးမားတဲ့ပြုပြင်ပြောင်းလဲရေးတွေတွေးသစ်လောင်းဖို့တာဆူလျက်ရှိပါတယ်။အစိုးရဟောင်းလက်ထက်ကပြည်ထောင်စုအဆင့်ဝင်ကြီးတွေပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုပါတီမှာအကြံဘေးတွေအနေနဲ့သာထားတော့မယ်လို့အတန်တွေခိုင်ခိုင်မာမာထွက်နေပါတယ်။ဒါအပြင်လူငယ်တွေနဲ့ပါတီဘို့အလုံးမှုဆောင်အဖွဲ့ဒီနေ့နဲ့တိုင်းဥက္ကဋ္ဌတွေကအစသူတို့ကိုအစာထိုးဖို့ပြင်ဆင်နေကြောင်းလဲခိုင်ခိုင်မာမာကြားသိရပါတယ်။လာမယ့်2020မှာအာနာယတတန်း၅နှစ်ပြည့်တော့မယ့် NLD ပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့လူဘဝတတန်းဟာလဲ2020မှာ86နှစ်တင်းတင်းပြည့်တော့မှာဖြစ်ပါတယ်။အသက်86နှစ်ရှိတဲ့မြန်မာအမျိုးသမီးကြီးတယောက်ရဲ့2020မှာနိုင်ငံတော်ကိုကိုဗစ်ကျင်းပြီးဦးဆောင်မှုပေးနိုင်မဲ့အခြေအနေကိုသိမကြတော့တဲ့ကာလမှာနဖူးတွေတူးတွေညင်ကြရတော့မှာဖြစ်ပါတယ်။အမြဲသာဗရာတည်တတ်နေရဆိုတာတရားသဘောအရမဖြစ်နိုင်ပါဘူး။ဒီလိုတက်တန်းပြတ်ဖို့ကိစ္စကို NLD အနေနဲ့မကြုံကျင်ပါဘူးဆိုရင်လည်းမလွဲမသွေရင်ဆိုင်ကြုံတွေ့လာရမှာဖြစ်တဲ့အတွက်အဲ့ဒီအခြေအနေကိုသဘောပေါက်နားလည်လက်ခံနိုင်ဖို့လိုလိမ့်မယ်။ဒါအပြင်ကြိုတင်ပြင်ဆင်ထားဖို့လည်းလုံးလိုက်မယ်လို့ဆွေးနွေးတင်ပြလိုက်ပါစီပြတော့ရေကျွန်တော်ဦးလာဆွေပါ